Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဇန်နဝါရီလ20ရက်ကြာသပတေးနေ့မနက်ခင်းအစည်းအဝေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပါကစ္စတန်နိုင်ငံကတက္ကသိုလ်တစ်ခုကိုပုတ်ထိုးနေကတိုက်ခိုက်ခဲ့တာမှာအနည်းဆုံးလူ20သေဆုံးသွားပါတယ်အာဖဂန်နိုင်ငံကာဘူးမြို့မှာရှိတဲ့ရုရှားတန်ရုံးမှာအသေးခံပုံခွဲမှုဖြစ်ပွားခဲ့တဲ့အတွက်လူ9ဦးတည်းမှာသေဆုံးသွားပါတယ် NLD ပါတီကလွတ်တော်ဥက္ကဋ္ဌ2ဦးနဲ့ဒုတိယဥက္ကဋ္ဌ2ဦးတို့ရဲ့အမည်စင်းတွေကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရေးထဲမှာဆိုရင်တော့
ဒီမိုကရက်တစ်ဆိုဆိုက်တီကိုတွားလို့ရတဲ့ပုံစံကမဟုတ်ဘူးဖက်ဒရယ်တောင်စီကိုတွားလို့ရတဲ့ပုံစံကမဟုတ်ဘူးဆိုတော့ပြီးပါရက်နဲ့
ဒါကတော့ NLD ပါတီကဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရမှရခိုင်မျိုးသားပါတီ ANP အနေနဲ့ပါဝင်မှာမဟုတ်တဲ့အကြောင်းပါတီခေါင်းဆောင်ဒေါက်တာအင်းမောင်ကပြောသွားတာပါအပြည့်စုံကိုတရင်အစီအစဉ်ပြီးမှကြားရပါမယ်အဲ့ဒီနောက်မှာတော့ February 1ရက်မှာစတင်မဲ့လွှတ်တော်အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်2ရက်ရဲ့ဥက္ကဋ္ဌရာထူးတွေအတွက်ခန့်အပ်မဲ့လူစည်းရင်းကိုထုတ်ပြန်ကြေညာလိုက်တဲ့အချိန်မှာ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းကလွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ခန့်အပ်မဲ့သူတွေကိုထုတ်ပြန်ကြေညာခဲ့ပြီးလွှတ်တော်ကိုယ်စားလှယ်အသိမှတ်ပြုလွှာတွေကိုရွေးကောက်ပွဲကော်မရှင်ကသက်ဆိုင်ရာလွှတ်တော်အသီးသီးကိုပေးပို့ထားတဲ့အကြောင်းကိုလည်းကြားမှာပါအဲ့ဒီနောက်နိုင်ငံတကာသတင်းတပုတ်အနေနဲ့ပါကစ္စတန်နိုင်ငံမှာတက္ကသိုလ်တစ်ခုကိုစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်ဒါတွေကိုအလှန့်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်မှာရှိတဲ့တက္ကသိုလ်တစ်ခုကိုသေနတ်တက်လက်နဲ့ဘုံအုံပြုပြီးဗုဒ္ဓဟူးနေ့ကတိုက်ခိုက်ခဲ့တာမှာအနည်းဆုံးလူ20သေဆုံးပြီးတော့နောက်ထပ်လူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ချက်ဆာဒါမြို့မှာရှိတဲ့ဘာချာခန်တက္ကသိုလ်ကိုအကြမ်းဖက်သမား4ယောက်ပါဝင်တဲ့အဖွဲ့တစ်ဖွဲ့ကစီးနင်းတိုက်ခိုက်ခဲ့မှုအတွင်းသေဆုံးသွားသူတွေထဲမှာကျောင်းသား18ယောက်နဲ့တက္ကသိုလ်ဝန်ထမ်း2ဦးပါဝင်တယ်လို့စစ်ဖက်ဆိုင်ရာပြောခွင့်ရသူအဆင်ဘာချွာကသတင်းတောက်တွေကိုပြောပါတယ်ဝင်ရောက်တိုက်ခိုက်သူ၄ယောက်စလုံးကိုကြီးတက်ကွန်မန်ဒိုတွေအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကပစ်တက်လိုက်ပြီးတက္ကသိုလ်ကျောင်းဝင်းတစ်ခုလုံးလုံခြုံရေးမယူခင်တနေရာချင်းစီလိုက်လံရှင်းလင်းခဲ့ကြတယ်လို့လည်းဘာချွာကပြောပါတယ်တိုက်ခိုက်သူတွေထဲမှာအသေးခံဘုံခွဲသမားအ ਨੇ စုံ၄ယောက်ပါဝင်တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ရဲ့ဒုတိယစုံစမ်းစစ်ဆေးရေးမှူးစာအီဝါဇီဒ်ခန်ကပြောပါတယ်ဒီတက္ကသိုလ်ကိုတိုက်ခိုက်မှုမှာသူတို့အဖွဲ့နဲ့မပတ်သက်ဘူးလို့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရသူကလည်းပြောပါတယ်သူတို့အဖွဲ့ရဲ့ပြစ်မှတ်စည်းနှဲမှာစစ်တပ်နဲ့မပတ်သက်တဲ့အဖွဲ့အစည်းတွေမပါဘူးလို့လည်းထည့်သွင်းပြောဆိုသွားပါတယ်ဗုဒ္ဓနေ့ကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုဟာအစ္စလာမစ်ရှာရီးယားနဲ့ဆန့်ကျင်ကြောင်း VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရုရှားတန်ရုံအနားမှာအသေးခံကားဘုံးပောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်ခဏဦးတည်းမနဲ့တိတ်ဆုံးခဲ့ရတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ပုဂ္ဂလိကအာဖဂန်ရုတ်တံလိုင်းတစ်ခုကထောက်လို့ရင်ဝန်တန်းတွေလိုက်ပါလာတဲ့ဘတ်စကာအသေးစားတစ်စီးကိုပြစ်မှတ်ထားတိုက်ခိုက်တာလို့ရဲကပြောပါတယ်။တိုးလို့ရုတ်တံကဝန်တန်းအများပြားတိတ်ဆုံးတဲ့ထဲပါနေပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့တာလီဘန်တွေကကြေညာခဲ့ပြီးသူတို့ဟာတိုးလို့ရုတ်တံလိုင်းကဝန်တန်းတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့အတည်ပြုပြောကြပါတယ်။VOA အပါဝင်သတင်းဌာနတွေကိုသူတို့ပေးပို့တဲ့ကြေညာချက်ထဲမှာတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဒီရုပ်တံလိုင်းဟာအစ္စလာမ်ဆန့်ကျင်အာဖဂန်ဆန့်ကျင်ရေးနဲ့တာလီဘန်ဆန့်ကျင်ရေးတွေကိုအတန်လှန့်နေတယ်လို့ဆက်ဆွဲပြီးတခြားအာဖဂန်သတင်းဌာနတွေကိုလည်းဒီဗုဒ္ဓဘူးနဲ့တိုက်ခိုက်မှုကနေသင်ခန်းစာယူဖို့တတိပေးထားပါတယ်တိုက်ခိုက်မှုဖြစ်ပေါ်ရာနေရာနာကရုရှားတန်ရုံဝန်ထမ်းတွေထဲမှာထိခိုက်ဒဏ်ရာသူတယောက်မှတော့မရှိဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။အာဖဂန်ကနေတိုတပ်ဖွဲ့ကိုပန်မိုးထောက်ခံတဲ့အဖွဲ့ကတော့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုံချခဲ့ပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂျီလာဖလော့တို့ဆွစ်ဇာလန်နိုင်ငံမှာဗုဒ္ဓဟူးနေ့တွေ့ဆုံကြခြင်းကစီးရီးယားနိုင်ငံရဲ့အနာဂတ်ရေးအတွက်အရေးပေါ်ဆွေးနွေးမှုပြုလုပ်မယ့်အချိန်ကာလမတက်မနိုင်တဲ့ကိစ္စနဲ့စစ်ပွဲတံခံနေရတဲ့စီးရီးယားနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးကိစ္စတွေကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်။စီးရီးယားနိုင်ငံအတွင်းအကူအညီလိုအပ်နေသူတွေထံအကန့်အသတ်မရှိရေရှည်တည်တတ်မဲ့လူသားချင်းစာနာမှုအကူအညီတွေအထူးသဖြင့်တော့မတရားမျိုးမှာပိတ်မိနေကြတဲ့ဒုက္ခသည်တွေအတွက်အကူအညီတွေချက်ချင်းပေးနိုင်ရေးတို့အတွက်ရုရှားအနေနဲ့စီးရီးယားသမ္မတ ာဘာရှားအယ်အဆတ်အပေါ်ဩဇာညောင်းမှုကိုအတုံးချဖို့ဝန်ကြီးကယ်ရီကဖိအားပေးပြောဆိုခဲ့တယ်လို့အမေရိကန်အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဆွစ်ဇာလန်နိုင်ငံဒါဗို့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံပြင်ပမှာဝန်ကြီးကယ်ရီနဲ့ဝန်ကြီးလာဖရော့တို့နှစ်ဦးဇူရစ်မြို့မှာတီးခြားတွေ့ဆုံပြီးမှနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအဲ့လိုပြောဆိုလိုက်တာပါစီးရီးယားနိုင်ငံအတွင်းစစ်ဖြစ်နေတဲ့ဒေသတွေမှာပြည်မိနေကြတဲ့အရာသားတွေကိုအကူအညီပေးနိုင်ရေးဟာအရေးအကြီးဆုံးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာကိုရုရှားနိုင်ငံကသဘောတူကြောင်းဝန်ကြီးလာဖရော့ကလည်းပြန်လည်ပြောကြားခဲ့ပါတယ်
American အစုရှယ်ယာဈေးတွေဟာဗုဒ္ဓဘူးနေမှာကုန်တယ်တွေအတွက်အတက်ကျကျန်းတဲ့နေ့တနေ့ဖြစ်နေပြီးပင်မအစုရှယ်ယာဈေးတွေဟာဈေးပိတ်ချိန်မှာတိတိတသာပြန်ပြီးတက်လာခဲ့ပေမဲ့သုံးရာခိုင်နှုန်းကျော်အထိထိုးကျသွားတာနဲ့လည်းကြုံခဲ့ရတာပါစီးပွားရေးကျွမ်းကျင်သူတွေကတော့ဒါဟာကမ္ဘာဈေးကွက်မတည်ငြိမ်ပဲရေနံဈေးထိုးကျနေတာတရုတ်စီးပွားရေးနှေးကွေးနေတာနဲ့ဒီနှစ်အတွက်ကမ္ဘာစီးပွားရေးဆိုးရမယ်လို့ခန့်မှန်းတာတွေကြောင့်လို့ဆိုပါတယ်ရေနံဈေးတစ်စီးကို28လောက်ဒေါ်လာအောက်ကျဆင်းနေတာဟာတချို့အစုရှယ်ယာအညွှန်းကိန်းရဲ့အရေးပါတဲ့ခန္ဓာမှာရှိတယ်။စွန့်ရင်ကုမ္ပဏီအစုရှယ်ယာတွေကိုထိခိုက်စေတာဖြစ်ပါတယ်။ SP 500အညွှန်းကိန်းက 1.2 ရာနှုန်းအကျနဲ့ဈေးပိတ်ခဲ့တယ်လို့ဒေါင်းအညွှန်းကိန်းကလည်း 1.6 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။အစောပိုင်းတုန်းကလည်းဂျာမနီအစုရှယ်ယာဈေးတွေ 1.8 ရာနှုန်းကျဆင်းခဲ့တယ်လို့ပြင်သစ်နဲ့ဗြိတိန်ကပင်မအညွှန်းကိန်းတွေကလည်း 3.5 ရာခိုင်နှုန်းနီးပါးကျဆင်းခဲ့တာပါ။တိုကျိုနီကေးအညွှန်းကိန်းက4ရာခိုင်နှုန်းလောက်ကျဆင်းခဲ့တယ်လို့ဟောင်ကောင်ဟန်ဆန်က 3.5 နဲ့တောင်ကိုရီးယားကော့စပီအညွှန်းကိန်းက 2.3 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ကျေးဥရှန်ဟိုင်းအညွှန်းကိန်းကလည်းဗုဒ္ဓဘူးနေမှာ 1.3 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာဖေဖော်ဝါရီလ1ရက်နေ့စတင်ကျင်းပမယ့်လွတ်တော်တင်နေရအတွက်တိုင်းရင်းသားလွတ်တော်အမတ်3ဦးအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌ4နေရအတွက်အမည်စင်းတင်သွင်းမဲ့သူတွေကို2015ခုနှစ်ရွက်ကောက်ပွဲမှာအပြတ်အနံ့ရရှိလိုက်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ထားကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဥညောင်ဝင်းက AFP သတင်းဌာနကိုပြောတယ်လို့ဆိုပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီရဲ့ခရင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဦးမန်းဝင်းခိုင်တန်းတို့ကိုအသီးသီးရွှေ့လိုက်ကြောင်းဦးညောင်ဝင်းကပြောပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်အမည်စင်းတင်သွင်းခံရတဲ့အသက်64နှစ်အရွယ်ဦးဝင်းမြင့်ဟာ1990ခုနှစ်ရွက်ကောက်ပွဲတုန်းကလည်းတောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုကိုစားပြုအနိုင်ရခဲ့ဘူးသူတူဖြစ်ပါတယ်ဦးဝင်းမြင့်ဟာ2012ခုနှစ်ကြားပြရွက်ကောက်ပွဲမှာပသိမ်မဲဆန္ဒနယ်မြေကိုကိုစားပြုပြီးပြည်သူ့လွတ်တော်အတွက်ရွက်ကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထူးရွက်ကောက်ပွဲမှာတော့သူဟာရန်ကုန်တိုင်းတာမွေမြို့နယ်ကိုကိုစားပြုပြီးရွက်ကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်ဦးဝင်းမြင့်ဟာရန်ကုန်တက္ကသိုလ်ကဘွဲ့ရခဲ့ပြီးတဲ့နောက်1985ခုနှစ်ကစလို့လွတ်တော်တရားလွတ်တော်ရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်အမည်စင်းတွင်သင်ခံထားရသူဦးမန်းဝင်းခိုင်တန်းဟာ2015ခုနှစ်ရွေးကောက်ပွဲမှာကင်းပြင်းနယ်မြဝတီမြို့နယ်မဲဆန္ဒနယ်မြေက NLD ပါတီကိုစားပြုဝင်ရောက်ရှင်ပြန်ရာကနေအနိုင်ရရှိခဲ့သူဖြစ်ပါတယ်ဒုတိယလွတ်တော်ဥက္ကဋ္ဌအဖြစ် ANP ရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်နဲ့ပြည်ထောင်စုကြက်ခံရေးဖွံ့ဖြိုးရေးပါတီကိုစားပြုကချင်တိုင်းသားလွတ်တော်ကိုယ်စားလှယ်တို့ကိုရွေးချယ်ထားတယ်လို့ဆိုပါတယ်မကြာခင်ပြန်လည်စတင်တော့မဲ့လွတ်တော်အသစ်အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌရာထူးတွေကို NLD ပါတီကရွေးချယ်လိုက်တာဟာမြန်မာနိုင်ငံရဲ့အမျိုးသားနိုင်ငံရေးလောကမှာတိုင်းရင်းသားတွေကိုဘေးဖယ်ချန်တားတယ်လို့ပြောဆိုနေကြတဲ့အချိန်မှာပဲတိုင်းရင်းသားကိုယ်စားလှယ်3ဦးကိုပါရွေးချယ်လိုက်တာကြောင့်တိုင်းရင်းသားတွေကိုအားဖြည့်ပြေးရရောက်စေတယ်လို့ဆိုပါတယ်အခုလိုအမည်စင်းတင်သွင်းခံရသူလွတ်တော်ကိုယ်စားလှယ်4ဦးစလုံးဟာသူတို့ရာထူးတွေမှာခန့်အပ်ခံရဖို့အတွက်လွတ်တော်ကမဲခွဲအတည်ပြုချက်ရယူကြရမှာဖြစ်ပါတယ်ဒါပေမဲ့လွတ်တော်အမတ်နေရာအများစုကို NLD ပါတီကအနိုင်ရထားတာကြောင့်သူတို့အနေနဲ့အတည်ပြုချက်အလွယ်တကူရနိုင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်တမတော်ကိုစားပြုပြီးတက်ရောက်ကြမဲ့တမတော်သားကိုစလေ166ဦးကိုစစ်တပ်ကထုတ်ပြန်ပြီးရက်ပိုင်းအကြာမှာပဲ NLD ပါတီကအခုလိုလွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌအမည်စင်းရင်းတွေကိုထုတ်ပြန်လိုက်ကြတာဖြစ်ပါတယ
်စင်ကာပူနိုင်ငံမှာတော့ Al-Qaeda နဲ့ ISIS စစ်သွေးကြော်ရဲ့အတွေ့အခေါ်တွေကိုပြန့်နှံ့စေတဲ့ဘ ဘာသာရေးတင်ကြားတဲ့အဖွဲ့တစ်ခုကိုထူထောင်နေဆိုတဲ့ဆွဆွဲချက်နဲ့နိုဗ ెంబ ာလကလေးကဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား26ဦးကိုစင်ကာပူအစိုးရကဗုဒ္ဓဘူးနေမှာနေရာရင်းကိုပြန်ပြေးပို့လိုက်ပါတယ်။စင်ကာပူပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်တဲ့အကြေညာချက်ထက်မှာဘင်္ဂလားဒေ့ရှ်ဆောက်လုပ်ရေးလုပ်သား28ဦးကိုတရားရင်ဆိုင်ခွင့်မပြုတဲ့စင်ကာပူရဲ့တင်းကျပ်တဲ့ပြည်တွင်းလုံခြုံရေးဆိုင်ရာအဲ့ဥပဒေအရဖမ်းဆီးခဲ့တာလို့ဖော်ပြထားပါတယ်။သူတို့တဲကတယောက်ဟာတခြားလူတွေကိုဖမ်းဆီးနေကြောင်းသိရတဲ့နောက်ပိုင်းစင်ကာပူကနေတရားမဝင်ထွက်ပြေးဖို့ကြိုးစားမှုနဲ့ထောင်ဒဏ်ချခံပြီးချိန်အထိစင်ကာပူမှာကြံ့နေရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာဂျီဟတ်တွေနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုမျှဝေတဲ့တွေ့ဆုံပွဲတွေကိုအပတ်စဉ်မတိမတာကျင်းပပြီးလက်နက်ကင်တိုက်ခိုက်မှုဆင်ရတွေကိုပါဆွေးနွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေရဲ့အလုပ်လုပ်ခွင့်ပါမစ်တွေကိုပြန်ပြီးရုပ်သိမ်းလိုက်ပြီးသူတို့ရဲ့အခြေအနေတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီကိုအကြောင်းကြားခဲ့တာပါ။ဒီဖွဲ့ကအဖွဲ့ဝင်အများပြားဟာပြည်ပနိုင်ငံတွေမှာလက်နက်ကင်ကျင်းဖက်မှုတွေလုပ်ဖို့စဉ်းစားကြပေမဲ့စင်ကာပူနိုင်ငံမှာတိုက်ခိုက်ဖို့အတွက်အစီအစဉ်ဆွဲတော်မျိုးတော့မရှိဘူးလို့လည်းစင်ကာပူပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တချို့ကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေက IS တွေနဲ့လက်နက်ကင်ဂျီဟတ်တိုက်ခိုက်မှုတွေမှာပါဝင်ဖို့အစီအစဉ်တွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒါ့အပြင်ဒီဘင်္ဂလားဒေ့ရှ်အဖွဲ့ဟာယီမန်မှာ2017ခုစက်တင်ဘာဒရုန်းယာဉ်နဲ့တိုက်ခိုက်မှုတေဆုံးခဲ့တဲ့ American ဘွားအစွန်းရောက်အစ္စလာမ်တရားဟောဆရာ Anwar El Awlaki ရဲ့နှုံသင်မှုတွေကိုထောက်ခံသူတွေလို့လည်းပြောပါတယ်။
နောက်နှစ်2016ခုနှစ်ဇန်နဝါရီလ20ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုရဲ့သမ္မတတစ်ဟာကြံတစ္ဆာကျင်းပတော့မှာဖြစ်ပါတယ်။ဒါပေမဲ့နောက်တက်လာမယ့်သမ္မတဘယ်သူဖြစ်မယ်ဆိုတာကိုခုချိန်ကစပြီးခက်ခဲရှုပ်ထွေးပြီးတမူထူးခြားတဲ့ဒီမိုကရေစီနည်းလမ်းနဲ့အညီရှေ့လျားလာတဲ့မဲဆွယ်စည်းရုံးမှုကာလအတွင်းတိုင်းသူပြည်သားတွေရွေးကောက်တင်မြှောက်ကြရမှာဖြစ်ပါတယ်။ခုချိန်မှာတော့ဝင်ရောက်ရှင်ပြန်ကြတဲ့ကိုယ်စားလှယ်လောင်းအရေးအတွက်ကအများပြားလွန်နေသေးတဲ့အတွက်ဘယ်သူအနိုင်ရမယ်ဆိုတာကိုအတက်ပြောဖို့ခဲယဉ်နေပါသေးတယ်။ဒီမိုကရက်တစ်ပါတီကိုကိုစားပြုတ်ဝင်ရောက်ရှင်ပြန်နေကြတဲ့ကိုယ်စားလှယ်လောင်းတူဖြစ်တယ်လို့သူကိုယ်သူဆိုရှယ်လစ်ဒီမိုကရက်တစ်လို့ခေါ်တဲ့ဘန်နီဆန်ဒါးစ်ဟာပြန်ပြက်နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်နဲ့ရှင်လိုက်ရင်တဖြည်းဖြည်းထောက်ခံမှုပိုရလာနေပါတယ်။ဒါပေမဲ့ဘန်နီဆန်ဒါးစ်ဟာဟယ်လာရီကလင်တန်ရဲ့အနောက်မှာ73ရာခိုင်နှုန်းနောက်ကျကျန်နေပါသေးတယ်။ Republican Party ဘက်မှာတော့ကိုယ်စားလှယ်လောင်းအရေးအတွက်12ဦးအထိရှိနေသေးတဲ့အတွက်မသေးချာမှုတွေကပိုများနေပါတယ်။မကြသေးခင်သတင်းပတ်အနေနဲ့တွင်ပါတီကိုဘသူတွေကအရှိကရောက်နေတယ်ဆိုတာကတော့ပေါ်ထွက်ပေါ်လာခဲ့ကြပါတယ်။
ပြည်ရဲ့နှစ်တွင်း American ပြည်တော်စုတဲကို၄ချောင်းဒါမှမဟုတ်၈ချောင်းကနေဝင်ရောက်လာတဲ့ဧည့်သည်တစ်ရာဂိုင်းနှုံးလောက်ဟာသူတို့ပြန်ပြီးထွက်ရမယ်အချိန်မှမထွက်ဘဲနဲ့ဆက်နေနေခဲ့ကြတယ်လို့အမိမေ American အမိမေလုံခြုံရေးဌာန DHS ကပြောကြားခဲ့ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံငါသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစီ။ဖေဖော်ဝါရီလ၁ရက်နေ့မှာစတင်ခေါ်ယူမဲ့လွှတ်တော်သစ်အတွက်2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌရာထူးတွေအတွက်ခန့်အပ်မဲ့လူတွေစည်းရင်းကိုထုတ်ပြန်ကြေညာလိုက်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာမွေမြို့နယ်က NLD လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်ကရင်ပြည်နယ်မြပါရီမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်တန်းကိုအမည်စင်းတင်သွင်းထားတယ်လို့ NLD ပြောခွင့်ရဦးညာဝင်းက AFP သတင်းဌာနကိုပြောခဲ့ပါတယ်။ဒီလွှတ်တော်နှစ်ရက်ရဲ့ဥက္ကဋ္ဌရာထူးဒုတိယဒီကမှာခင်ဗျာဒုတိယဥက္ကဋ္ဌရာထူးဒီအတွက်ကိုတော့ ANP ရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်တအူးနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကချင်တိုင်းနာလွှတ်တော်ကိုယ်စားလှယ်တအူးတို့ကိုအမည်တင်သွင်းထားတယ်လို့လည်းဦးညာဝင်းကပြောခဲ့ပါဗျ။အမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်အမည်စင်းတင်သွင်းခံရသူမြပါရီမျိုးနယ် NLD လွှတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်တန်းဟာမျက်နှာသစ်တအူးဖြစ်ပါတယ်။သူနဲ့ပတ်သက်လို့အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့မြမဒီမိုကရေစီအရေးလှုပ်ရှားသူဒေါက်တာမန်းမြင့်ဆိုင်ကိုမင်းမြန်ကြည့်တဲ့အခါမှာတော့သူကအခုလိုပြောခဲ့ပါတယ
်။အော်ဝင်းခိုင်ပန်းအသက်60လောက်ရှိပြီ။ဝင်းခိုင်ပန်းဆိုတာခိုင်ဆိုတာမဘခိုင်ရဲ့ညီအရင်းမလို့ခိုင်ကိုယူတာ။သူ့အမေနာမည်ကနန်းကီခိုင်ဒီနာမည်ကမန်းပန်းရှိန်။အဲ့တော့ကျွန်တော်သူ့နာမည်ကဝင်းခိုင်ပန်းဖြစ်သွားတာ။အဲ့တော့သူကအိုးငငယ်တဲ့ကပါပတနစ်လေဥစ္စာအသက်20ကျော်တော့ကDL အောင်ရတယ် BABL ပေါ့ BABL အောင်တယ် BABL အောင်ပြီးတော့သူကရှင်းနေလို့လားပထမတော့ကတော့ဟိုတို့ဟင်္သရာမှာဆိုတော့တို့နင်းနီကျုံကျော်ဆိုတဲ့မြို့မှာအဲ့မှာရှင်းနေလို့တယ်ရှင်းနေလို့ပြီးတော့သူကမြဝတီကိုပြောင်းသွားတယ်အဲ့မှာသွားပြီးတော့သူကအာဥစ္စာပေါ့ရှင်းနေရုံသွားဖွင့်တယ်ဖွင့်ပြီးတော့သူကဘာလုပ်လဲဆိုတော့သူက NLE အလုပ်လုပ်တယ်။နောက်ပြီးတော့သူကမရှိဆင်းရဲတဲ့တင်အမျိုးသားတွေကိုအမှုအလကားလိုက်ပြီးတယ်။သူကပရဟိတပေါ့။အေးအဲ့လိုမျိုးသူကလုပ်တာ။လုပ်ရရင်နာမည်ကြီးလာပြီးတော့သူကအမတ်ဝင်ရတော့အဲ့ဒါအမတ်ဖြစ်သွား ဒီကဆွေစုမျိုးစုနာမည်ရလဲရှိတယ်မလားမဘခဲမိအကျဲပါညာလဲဆိုတော့ရပါလားရပါတော့သူ့အကူတော့လွတ်တော်ဥက္ကဋ္ဌထက်လိုက်ပြီလို့ကြားတာပဲဟုတ်တာလေလူမျိုးစုကလည်းပေါ့ကေဟိုကေအစစ်ကိုကေမျိုးသားအနေနဲ့ကပထမဆုံးကို့အဖေမန်ပါဆိုင်ကပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တယ်ဥနေဝင်အာဏာသိမ်းတဲ့အချိန်မှာလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌလေအဲ့ဒါမန်ပါခရဲ့ညီအရင်ကိုယ့်ရဲ့အဖေအဲ့ဒါပထမဦးဆုံးကေရမျိုးသားတွေကလွတ်တော်ဥက္ကဋ္ဌပေါ့အခုကသူကတော့ဟိုမန်ပါခရဲ့မန်ပါဆိုင်ရဲ့ညီပေါ့အခုတခါသူကလွတ်တော်ဥက္ကဋ္ဌပြန်ဖြစ်တာပဲဒါပါပဲဒီအຫນွယ်တွေရပဲ
ဒါကတော့ NND လွတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်သိန်းနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားသူဒေါက်တာမန်းမြင့်ဆိုင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့လွတ်တော်တဲ့အတွက်ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေအတွက်အတိမတ်ပြုလွှာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတက်ဆိုင်ရာလွတ်တော်အသီးကိုပေးပို့ထားပြီးလွတ်တော်တဲ့စတင်ချိန်မှာထုတ်ပေးတော့မှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒါအပြင်စစ်စစ်နေတဲ့တက်မတော်သားကိုယ်စားလှယ်တွေကိုလည်းဒီအတိမတ်ပြုလွှာတွေကိုထုတ်ဝေသွားမှာဖြစ်ပါတယ်။ပြေဆုံးကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါပါခင်ဗျာ
2015ပါတီစုံရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့လွတ်တော်ကိုယ်စားလှယ်1100ကျော်အတွက်လွတ်တော်ကိုယ်စားလှယ်အသီးမဲ့ပြုလွှာတွေကိုဖေဖော်ဝါရီလ1ရက်နေ့မှာပြန်လည်စတင်မဲ့ဒုတိယအကြိမ်မြောက်လွတ်တော်အစည်းအဝေးမစခင်မှာထုတ်ပေးတော့မှာဖြစ်ပါတယ်ဒီအသီးမဲ့ပြုလွှာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေသက်ဆိုင်ရာလွတ်တော်အသီးသီးကိုပေးပို့ပြီးဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးဆိုင်ကျော်သူကအခုလိုပြောပါတယ်
လွတ်တော်ကိုယ်စားလှယ်အသီးမတ်ပြုလွှာတွေကတက်ဆိုင်ရာလွတ်တော်နေလို့တည်ဆစ်ပြီးတော့မှန်ကန်တယ်ဆိုရင်တက်ဆိုင်ရာလွတ်တော်ကပဲထုတ်ပေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့စီကအဲ့ဒီလွတ်တော်ကိုယ်စားလှယ်အသီးမတ်ပြုလွှာတွေကိုဥက္ကဋ္ဌလက်မှတ်ရေးထိုးပြီးတက်ဆိုင်ရာလွတ်တော်တွေကိုပေးပို့ထားပြီးပါပြီအားလုံးပေါင်းကျွန်တော်တို့ရွေးတဲ့အတိုင်းပဲ1150လုံးပို့ပေးလိုက်ပြီးပြီလေတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုကျွန်တော်တို့ဒီ18ရက်နေမှာခေါ်ပေးလိုက်ပြီးပါပြီအားလုံးအပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ကတော့နှစ်ပတ်လောက်ရှိပြီးပေးပို့ထားတာလေ
နောက်လွတ်တော်တက်တက်မှာတက်ရောက်ဖို့အတွက်တမရတော်သားကိုယ်စားလှယ်800ကျော်ကိုလည်းဒီအသီးမဲ့ပြူလာတွေကိုကကကြီးလို့ခေါ်တဲ့တမရတော်ကကွေရေးဦးစီးချုပ်ယုံကြီးကနေတစင်ထုတ်ပေးมาဖြစ်တယ်လို့သူကဆက်ပြောပါတယ
်အဲ့ဒါကြတော့ကျွန်တော်တို့အဲ့ဒီတမရတော်သားလွတ်တော်ကိုယ်စားလှယ်နဲ့တက်ဆိုင်တဲ့အသီးမဲ့ပြူလာကြတော့ကကကြီးကိုပြန်ပေးလိုက်ပါတယ်အဲ့ဒါကြတော့ကကကြီးကနေပြီးတော့ပဲသူတို့တက်ဆိုင်ရာတမရတော်သားလွတ်တော်ကိုယ်စားလှယ်တွေကိုတိုက်ရပေးပါလိမ့်မယ်အလုံးမောင်းဆိုကျွန်တော်တို့သူတို့ဒီပုံ380ကျော်သာပေးရမှာပေါ့နော်
အခုတပတ်တနင်္လာနေ့မှာတက်မတော်သားကုစလဲအမည်စီးရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြီးညာထားပြီးဖြစ်ပေမဲ့လို့စစ်စစ်နေစေဖြစ်တာကြောင့်တက်မတော်သားတွေအတွက်အသိမဲ့ပြုလွှာတွေကိုမပေးရသေးဘူးလို့ပြောပါတယ်
ကျွန်တော်တို့လောလောဆယ်တက်မတော်သားလွှတ်တော်ကိုလည်းအသိမဲ့ပြုလွှာကိုစောင့်ရနေပါပြီဥက္ကဋ္ဌလက်မှတ်ထိုးဖို့တင်ဖို့ပဲရှိပါတယ်အထုံးမပေးရသေးဘူးကျွန်တော်စီကအမည်စီးရောက်တာ15ရက်နေလေပညာကျအမှတ်1ပြည်သော2016 2ပြည်သော2016 3ပြည်သော2016ဆိုပြီးတော့လွှတ်တော်လိုက်ပညာရထွက်ထားရဆိုတော့ဒီလွတ်တော်ကိုယ်စားလှယ်စုပေါင်း386အတွက်ကျွန်တော်တို့ဒီကွန်ပျူတာနဲ့စာစီစောင့်ရနေပါတယ
်။ဒါအပြင်လွတ်တော်ကိုယ်စားလှယ်အသီးမဲ့ပြုလာတွေကိုကန့်ကွက်လာတင်သွင်းခံထားရပြီးစစ်ဆေးခံနေရတဲ့အနိုင်ရကိုယ်စားလှယ်တွေကိုလည်းထုတ်ပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကပြည်သူ့လွတ်တော်မှာကိုယ်စားလှယ်235ဦးအမျိုးသားလွတ်တော်မှာ135ဦးနဲ့လွတ်တော်နေရပေါင်း86ရာခိုင်နှုန်းနဲ့အပြတ်သက်အနိုင်ရရှိထားတာလည်းဖြစ်ပါတယ်။ဒါကြောင့်နောက်လွတ်တော်တက်တက်မှာ NLD ကိုယ်စားလှယ်အများစုကလွတ်တော်အစည်းအဝေးတွေမှာတက်ရောက်ကြမှာဖြစ်ပါရယ်ခင်ဗျာ
သတင်းတော်ကိုထပ်အောင်ပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့ပြည်တွင်းသတင်းတစ်ပုဒ်ကိုဆက်လက်ထုတ်လွှင့်ပေးကြပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှာရခိုင်အမျိုးသားပါတီ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ ANP ခေါင်းဆောင်ဒေါက်တာအေးမောင်ကပြောလိုက်ပါတယ်ဒါပေမဲ့လည်း NLD အနေနဲ့တွစ်ဆောင်ဆွေးလေးမှုဖို့ကမ်းလှမ်းလာမယ်ဆိုရင်တော့အဆင်သင့်မယ်လို့လည်းပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီဟာအပြတ်အသတ်အနိုင်ရထားတာကြောင့် NLD ကရွေးကောက်တင်မြှောက်တဲ့တမရကနေပြည်내အစိုးရဝန်ကြီးချုပ်တွေကိုခန့်အပ်သွားမှာဖြစ်ပါတယ်ဒီအကြောင်းကိုကိုအောင်အောင်ကတင်ပြပေးမှာပါ
ရွေးကောက်ပွဲမှာပြတ်တက်နိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်내အစိုးရဝန်ကြီးချုပ်တွေကိုရွေးချယ်တင်မြှောက်သွားမှာနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီ ANP အနေနဲ့လက်မခံနိုင်ပဲဖြစ်နေတာပါရခိုင်ပြည်내အကျိုးစီးပွားရခိုင်မျိုးသားပါတီ ANP ရဲ့ယက်တီချက်အရာပြည်내အမတ်နေရာအတော်များများအနိုင်ရရှိထားတဲ့ ANP အနေနဲ့ရခိုင်ပြည်내အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းနိုင်တဲ့အခြေအနေမရှိရင်ဒီအစိုးရအဖွဲ့မှာ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
် Democratic Society ကိုသွားလို့ရခုကြီးကိုမဟုတ်ဘူးဖက်ဒရယ်ပြည်ထောင်စုကိုသွားလို့ရခုကြီးကိုမဟုတ်ဘူးဆိုတော့ပြပါရက်နဲ့ဒီခုကြီးကရအနေချက်ကိုမြို့သားဒီမိုကရေစီဖွဲ့ချုပ်အာသာချက်ဖြစ်ပုံမှန်167ကိုအသုံးပြုခဲ့လို့ဆိုရင်မြို့သားဒီမိုကရေစီဖွဲ့ချုပ်ဒီတိုင်းသားများရဲ့ဒီခုကိုရဖို့ ဖြစ်ဖြစ်သွားပါလိမ့်မယ်။ဖွဲ့စည်းပုံပြင်ရေးဆိုတဲ့လမ်းကြောင်းကနေဖွဲ့စည်းပြီးမှဖွဲ့စည်းပုံကတော့ချက်ကိုဖတ်ခံပြီးပါဒီဖွဲ့စည်းပုံရဲ့အချက်တီတိုင်းသားများရဲ့အချက်တီကိုအားသာချက်ဖြစ်ယူသွားတဲ့ပါတီအဖြစ်ပဲကျွန်တော်တို့သတ်မှတ်ခြင်းကိုစမိုင်းမှာခံသွားရပါလိမ့်မယ်။
NLD ပါတီအနေနဲ့ဒီဇိုင်းမမက်ရက်တည်လာခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့မူအတိုင်းရခိုင်ပြည်နယ်အစိုးရဖွဲ့စည်းရမှာရခိုင်ပြည်နယ်အတွင်းမဲအများဆုံးနဲ့အနိုင်ရထားတဲ့ ANP ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေတဲကသာဝန်ကြီးချုပ်ဖြစ်တဲ့နယ်ဆိုပြီး ANP ကရက်တည်ဆုံးဖြတ်ထားတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲအများဆုံးနဲ့အနိုင်ရခဲ့တဲ့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုဆက်ပြောပါတယ်
။သို့တော်ဒီနေ့ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကရှင်းရေးရဝန်ကြီးတဦးပါဝင်မှ၉ဦးပဲရပါတယ်။ဒီကံကြိုးပါတီကသုံးဦးပြရပါတယ်။ဒီခိုင်မျိုးသားပါတီက23ဦးရပါတယ်။တမရိုက12ဦးရှိပါတယ်။ဒီအခြေအနေအထိဒီခိုင်မျိုးသားလုံးကဒီခိုင်မျိုးသားပါတီရဲ့မေပေခေတာတောင်မှလက်ရှိ6ဆယ်ရှိနေရှိတယ်နော်မြန်မာနိုင်ငံရဲ့အချင်းချင်းမှာတိုင်းသားအလုံးလေးလက်နက်ခံနေကြတယ်။ကျွန်တော်ရဲ့စစ်မှန်တဲ့ပြည်ထောင်စုကိုတွားမယ်ဆိုတဲ့ဥပဒေချက်ကြောင့်လည်းဒီဒီရင်းစစ်ကြီးတနည်းအားဖြင့် root cause ကဒီပြဿနာကိုဖြေရှင်းဖို့အတွက်ဒီဒုတိယပြောင်းလဲကာလမှာတောင်မှနော် majority seat ကိုရထားတဲ့ပါတီကြီးတစ်ခုရဲ့အမတ်အကြီးအကဲအတိမမပြုတ်နိုင်ခဲ့ဘူးဆိုရင်ကျွန်တော်တို့ဟာဘုံဘုံနဲ့ကြိုးရင်ကအခုဒီကိုလိုနီနေချစ်တော့မှရှိနေသေးပါရဲ့လို့ပဲတိုင်းသားတွေကပြောရမယ်လို့ပြောပါပဲ။
ဇန်နဝါရီလ15ရက်နေ့ကစစ်တွေမြို့ရွှေစေတီကျောင်းထဲမှာကျင်းပတဲ့အစည်းအဝေးအတွင်းရက်မီရက်ဖတွေလူမှုကွန်ရက်အဖွဲ့တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်နဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကို NLD အနေနဲ့ဦးဆောင်ဖွဲ့စည်းသွားမယ်လို့ရခိုင်ပြည်နယ်အလို့အမှုဆောင်အဖွဲ့ဥက္ကဋ္ဌဦးညီပုကပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီအစိုးရအဖွဲ့မှာပါဝင်မှာမဟုတ်ဘူးလို့ ANP ပါတီကကြေညာချက်ထုတ်ပြန်ခဲ့တာပါ NLD အနေနဲ့တော့ဒီလိုအစိုးရဖွဲ့စည်းရမှာကန့်သက်ချက်ထားတာမျိုးမရှိတဲ့အပြင် NLD ရည်တည်ချက်နဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားထားပြီးဖြစ်တယ်လို့ဦးညီပုကပြောပါတယ်
အဲဒါကတော့တရားဝင်ပြောထားပြရပါကျွန်တော်ကြီးကဒီစုဝင်ရှိတဲ့ဒေါ်နန်းခင်ခရစ်မြင့်ကအဲတနေ့ပြင်းတဲ့အစိုးရတွေဖွဲ့စည်းနေပတ်သက်လို့ပြောပြပါပြီ
အရင်ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးအစိုးရလက်ထက်မှာတော့ ANP အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ထဲမှာပါဝင်ခဲ့ပေမဲ့ NLD အနေနဲ့တော့ပြည်ခိုင်ဖြိုးနဲ့ထပ်တူကြတဲ့နိုင်ငံရေးပါတီတရက်အနေနဲ့သတ်မှတ်မထားတာကြောင့်အခုလိုမျိုးအစိုးရအဖွဲ့ထဲမှာပါဝင်တာမဟုတ်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရရွေးချယ်တင်မြှောက်ခံရတဲ့သမ္မတကနေပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်မှာဖြစ်ပြီးပြည်နယ်ဝန်ကြီးချုပ်ကနေသက်ဆိုင်ရာပြည်နယ်အစိုးရဝန်ကြီးတွေကိုခန့်အပ်မှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ပြောပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဆုံးရနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြတင်ဆက်ချင်ပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းကလက်နက်ကင်စစ်သွေးကြွတွေဟာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကတက္ကသိုလ်တစ်ခုကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရမှာကျောင်းသားအများစုပါဝင်တဲ့လူအနည်းဆုံး20လောက်သေဆုံးသွားပြီးဒါဇင်နဲ့ချီပြီးဒဏ်ရာရသွားတယ်လို့သိရပါတယ်။အခင်းဖြစ်ပွားရာနေရာကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်အာရှာရာတန်ဇင်ရဲ့သတင်းကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကခြားစာဒါမြို့ကဘာချာခန်းတက္ကသိုလ်မှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လှေကားတင်းတဲ့ကျန်းပြင်တွေပေါ်မှာထိခိုက်ဒဏ်ရာရသူတွေရဲ့သွေးတွေစွန့်ပေနေတာတွေ့ရပါတယ်။စစ်သွေးကြွတွေရဲ့ရုပ်လောင်းတွေကိုတော့တက္ကသိုလ်ဝင်တွေကနေနောက်ဆုံးထားပြီးထုတ်ယူခဲ့ပြီးဖြစ်ပါတယ်။တိုက်ခိုက်မှုကိုအဆိုးအဝါဆုံးခံလိုက်ရတဲ့ယောက်ျားလေးဆောင်တဲမှာတော့နိုင်ငံတကာနဲ့ပြည်တွင်းမီဒီယာတွေကသတင်းယူဖို့ရောက်ရှိနေကြပါတယ်။တိုက်ခိုက်ခံရသူတွေထဲမှာဆောင်မှုဖြစ်သူရဲ့ဝမ်ခွဲညီဖြစ်သူလည်းပါဝင်တယ်လို့သိရပါတယ်။သူကအူရူဒူဘာသာစကားနဲ့အခုလိုပြောပြပါတယ်
။ हमारा जो सेकंड कजन है इसका आज सिर्फ
ကျွန်တော်ဝမ်ခွဲညီလေးဒီနေ့ဆောင်ကနေထွက်ပို့လာတာပါ။သူကဘွဲရပြီးပါပြီ။သူ့ဘေဆိုရင်ပုဂ္ဂလိကကုမ္ပဏီတစ်ခုမှာဒေါ်လာ100လောက်နဲ့လုံးလို့ပြီးတော့သူ့သားအတွက်မျှော်လင့်ချက်ကြီးကြီးထားခဲ့တဲ့သူပါ။သူ့တွေကတော့သူចောင်းပြီးတဲ့နေ့မှာပဲအသက်ခံလိုက်ရတာပါ
။ចောင်းသားတဦးဖြစ်တဲ့မူနာဝါဇာရစ်ကတော့သူနဲ့အတူတွဲခဲ့တဲ့တငယ်ချင်း၃ဦးကိုတရိယာမိတယ်လို့ပြောပါတယ
်။ဟိုရဲ့ सोच रहे थे क्या
မနေ့ကအထိသူတို့နောက်တည့်ရောက်ရင်ဆံမွဲဖြေရလိမ့်မယ်လို့တွေးနေကြတယ်ဒီလိုတရိတ်ဆန်ကောင်းလေးရဲ့တက်ဖြတ်တာခံရလိမ့်မယ်လို့နင်းနေမှထင်ထားမှမဟုတ်ပါဘူ
းတက္ကသိုလ်ရဲ့လုံခြုံရေးတွေကတော့ဒီစစ်သွေးကြွ၄ဦးဟာမနေ့ပိုင်းမြူနင်းနေထူထပ်နေတာကိုအခွင့်ကောင်းယူပြီးကျောင်းဝင်းထဲကိုဖျက်ဝင်လာပြီးတဲ့နောက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တာလို့ဆိုပါတယ်ကျောင်းသားတော်တော်များများဟာအသက်ဘေးကနေလွတ်ဖို့ခေါင်းမိုးပေါ်ကနေခုန်ချထွက်ပြေးခဲ့ရလို့အရိုးတွေကြိုးကျပြီးဒဏ်ရာရရခဲ့ကြပါတယ်ဒီထဲကတယောက်ဖြစ်တဲ့တပ်ဘတ်ဦးလာကတော့တနတ်သမားတယောက်သူ့ကိုတနတ်နဲ့ချိန်ပြီးပြစ်ခတ်လိုက်တာတွေ့လိုက်ရတယ်လို့ဆိုပါတယ
်။ဒီစီယိုစနိုက်ပါရင်ကာဒီဝိုချာဝိုချလာတဆီလီဘာမနဲ့တဲက
သူကလေကားပေါ်တက်နေတော့လမ်းပြစ်လိုက်တာပါ။ဒါကြောင့်ကျွန်တော်အပေါ်ဆုံးဓာတ်ကိုတက်ပြေးပြီးခုံချလိုက်တာပါ။အောက်ကျတဲ့အချိန်မှာကျွန်တော်သတိမိသွားပြီးဒီကရင်ပေါ်မှာပြန်သတိရလာတာပါ
တက္ကသိုလ်လုံခြုံရေးတွေဟာရဲတွေရောက်မလာခင်45မိနစ်လောက်
တနတ်သမားတွေနဲ့ရင်ဆိုင်ခဲ့ရပြီးအဲ့ဒီနောက်မှာတော့အနီးပတ်ဝန်းကျင်မြို့တွေကစစ်တပ်တွေရောက်လာခဲ့ပါတယ်။အဲ့ဒီနောက်တိုက်သူကြောင်းဝင်းကိုပြန်လည်သိမ်းယူနိုင်မှုစစ်စင်ရေးကနိုင်ပေါင်းများစွာကြာခဲ့ပါတယ်။နောက်ဆုံးမှာတော့ဒီအဖြစ်ဆိုးဟာအဆုံးသတ်သွားခဲ့ပါတယ်။နောက်ဆုံးကြံတဲ့စစ်သွေးကြွဟာထွက်ပြေးဖို့ကြိုးစားနေချိန်မှာလက်ဖြောင့်တနတ်သမားတွေကသူ့ကိုပစ်တက်လိုက်တာပါ။ဒီချာစာဒါမြို့ကဘာချာခန်းတိုက်သူကိုအကြမ်းဖက်သမား၄ဦးကဝင်ရောက်တိုက်ခိုက်ခဲ့ရမှာကျောင်းသား၁၈ဦးနဲ့တက္ကသိုလ်ဝန်ထမ်း၂ဦးတိတ်ဆုံးသွားတယ်လို့စစ်တပ်ကပြောခွင့်ရပုဂ္ဂိုလ်အစင်းဘာဂျဝါကသတင်းတောက်တွေကိုပြောခဲ့ပါတယ်စစ်တပ်ကကွန်မန်ဒိုအထူးတပ်ဖွဲ့ဝင်တွေဟာတိုက်ခိုက်ရေးသမားတွေကိုပစ်ခတ်နှိမ်နင်းပြီးတဲ့နောက်တက္ကသိုလ်ကျောင်းဝင်းတစ်ခုလုံးကိုပိုက်ဆိုင်တိုက်ရှာဖွေရှင်းလင်းခဲ့ပြီးတက္ကသိုလ်ပရမွန်ကိုလုံခြုံမှုရအောင်ပြန်လည်ပြုလုပ်နိုင်ခဲ့တယ်လို့သူကပြောပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ခိုရာဆာနီကတော့ဒီတက္ကသိုလ်ကိုတိုက်ခိုက်တာဟာသူတို့အဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ပြောပါတယ်စစ်တပ်နဲ့မဆိုင်တဲ့အဖွဲ့အစည်းတွေဟာသူတို့ရဲ့ပြစ်မှတ်ထဲမှာမပါဘူးလို့လည်းထပ်လောင်းပြောခဲ့ပါတယ်ဗုဒ္ဓဟူးနေ့က VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာတော့ဒီတိုက်ခိုက်မှုဟာအစ္စလမ်ရှာရီယာဥပဒေကိုဆန့်ကျင်တဲ့လုပ်ရည်ဖြစ်တယ်လို့မိုဟာမက်ခိုရာဆာနီကပြောထားပါတယ်ဒီတက္ကသိုလ်စီကိုတိုက်ခိုက်ရေးသမား၄ဦးဆေလွတ်လိုက်တယ်လို့ဒေသခံတာလီဘန်တိုက်ခိုက်ရေးသမား၁ဦးကအစောပိုင်းကပြောခဲ့တာပါခုလိုရှင်းအောင်မညီညွတ်တဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးရှင်းပြထားတာမရှိသေးပါဘူးအခုဆက်လက်ပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့တပ်ဆိုင်နဲ့နောက်ထပ်နိုင်ငံတကာသတင်းတပုတ်ကိုဆက်ပြီးတင်ပြကြပါမယ်အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန့်ပေါင်းမဟာမိတ်တွေဟာ IS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့တွေပေါ်သူတို့ရဲ့ချိန်မုံတိုက်ခိုက်မှုတွေကိုအချိန်ဟုန်မြင့်လှုပ်ဆောင်မှုသဘောတူညီခဲ့ကြပါတယ်ဗုဒ္ဓဟူးနေ့က Paris မြို့မှာဆွေးနွေးပွဲအပြီးရှစ်လမှာ IS ကိုဆန့်ကျင်တဲ့နိုင်ငံပေါင်း26နိုင်ငံ Brussels မြို့မှာတွေ့ဆုံကြဖို့ညွန့်ပေါင်းအဖွဲ့ကတိုက်တွန်းလိုက်တဲ့အကြောင်း Lisa Brand ကပေးပို့ထားတာကိုဦးစံမိုးဝေကပြောပြအောင်မယ်ခင်ဗျာ
ကောင်းပါပြီIS Islamic စစ်သွေးကြွတွေပေါ်ပုံမူပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့ပင်သစ်ဩစတြေးလျဂျာမနီအီတလီနယ်သာလန်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကကာကွယ်ရေးဝန်ကြီးတွေဟာပဲရစ်မြို့တော်မှာဆွေးနွေးပြီးတော့သဘောတူညီမှုရရှိခဲ့ကြတာပါကာကွယ်ရေးဝန်ကြီးတွေဟာအီရန်နဲ့ဆီးရီးယားနှစ်နိုင်ငံကမြို့ကြီးနှစ်မြို့ဖြစ်တဲ့မိုဆိုးနဲ့ရကာတို့ကိုပြန်လည်သိမ်းပိုက်နှံ့ရေးအစီအစဉ်တိုင်ပင်ဆွေးနွေးခဲ့ကြတာပါဒါပေမဲ့ဒီအစီအစဉ်ဟာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာရဲ့ပုံကျမ်းရေးဆွဲထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေချက်ထွင်လာမှုနဲ့ကမ္ဘာအနှံ့မှာဩဇာကြီးထွားလာမှုကိုအမြင့်ဖြတ်ချေမှုန်းရေးညွန့်ပေါင်းအဖွဲ့ရဲ့ကြီးမားတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတစ်ခုပဲဖြစ်ပါတယ
် An important part of our discussion today was to talk about all of the capabilities that will be required to succeed here not just military but non-military
ကျွန်တော်တို့ဒီကနေ့ဆွေးနွေးမှုရဲ့အရေးကြီးတဲ့အစိတ်အပိုင်းကအောင်မြင်မှုရဖို့အတွက်လိုအပ်တဲ့စွမ်းဆောင်နိုင်ခြင်းရှိတာတွေကိုညှိနှိုင်းတင်ပြကြတာပဲဖြစ်ပါတယ်။စီးရေးကိစ္စတစ်မျိုးတည်းတွေမဟုတ်ပါဘူး။စီးရေးနဲ့မဆိုင်တာတွေလည်းပါပါတယ်။ဒီနေရာမှာပြန်လည်တည်ဆောက်မှုနဲ့ဆိုင်တဲ့စီးပွားရေးအစွန်းရဝါဒအပေါ်တံပြန်ချေမှုန်းမှုအတွက်ပြန်ကြားရေးအစရှိတာတွေဒါတွေကိုဘယ်လိုပြင်ဆင်ဖို့နဲ့မတူညီတဲ့အဖွဲ့အစည်းတွေနဲ့မတူကွဲပြားတဲ့အထောက်အကူတွေပြင်နေတာကိုလည်းခင်ဗျားတို့တွေ့ရပါလိမ့်မယ်
။သတင်းပတ်၃ပတ်အတွင်းဘရက်ဆယ်မှာပြုလုပ်မဲ့တွေ့ဆုံကြမဲ့အီရတ်အပါအဝင်နိုင်ငံပေါင်း26နိုင်ငံဆွေးနွေးပွဲရဲ့အဓိကချက်ဟာတိုက်ပွဲဝင်နေကြတဲ့နေရာမှာနိုင်ငံတွေပုံမူပြီးတော့ပါဝင်လာအောင်တွန်းအားပေးဖို့ဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။အမေရိကန်အစိုးရရဲ့အထူးလိုလားတဲ့ဆန္ဒကတော့အာရန်နဲ့အာရှနိုင်ငံတွေအနေနဲ့ကြဲကြဲပြန့်ပြန့်ပါဝင်လာစေချင်တာပဲဖြစ်ပါတယ်
။ Every nation must come prepared to discuss further contributions to the fight.And I will not hesitate to engage and challenge.
နိုင်ငံတိုင်းအနေနဲ့တိုက်ပွဲတွေအပေါ်ဘယ်လိုဆက်လက်ကူညီပံ့ပိုးပေးနိုင်မယ်ဆိုတာကိုဆွေးနွေးဖို့ပြင်ဆင်လာကြရပါလိမ့်မယ်။ပြီးတော့ကျွန်တော်အနေနဲ့လည်းလက်ရှိကနောင်ဖြစ်လာမဲ့ညွန့်ပေါင်းအဖွဲ့ဝင်အသစ်တွေနဲ့ပါလှုပ်ရှားရှိတာတွေကိုချက်ချင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ဝင်းကြီးကာတာနဲ့အတူရှိနေတဲ့ပင်သစ်ကာကွယ်ရေးဝင်ကြီးရှောင်းအီလိုဒရီယောင်ကလည်းလက်ရှိပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သွေးကြွအဖွဲ့ဟာခုခံကာကွယ်နေရတဲ့အဆင့်ကိုရောက်နေပြီးအရင်တစ်ချိန်ကသူတို့တင်ပိတ်ထားတဲ့နေရာကနေပြန်လည်ပြီးတော့စုတ်ခွာနေကြပြီလို့ပြောပါတယ
် Nos efforts conjoints ainsi que ceux de tous les membres de la coalition portent leurs fruits c'est ce que nous avons
ညွန့်ပေါင်းအဖွဲ့ရဲ့ဆောင်ရွက်ချက်တွေကအခြေအနေကောင်းနေပြီလို့လီဒရီယောင်ကပြောပါတယ်ဒါကိုရေရှည်ထိမ့်သိမ်းထားနိုင်မှုအတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ပြည်တွင်းမှာ IS တွေနဲ့တိုက်ခိုက်နေရသူတွေကိုပုံမှုအထောက်ပံ့နေပေးဖို့လိုအပ်ပါတယ်ဒါမှသာသူတို့အနေနဲ့နေမြေတွေကိုပြန်ပြီးတော့တင်ပိုက်နှံပြီးဆက်လက်ထိန်းသိမ်းတွားနိုင်မှာဖြစ်တယ်လို့ပြင်သစ်ဘာသာနဲ့ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလှိုင်းနိုမီတာ32 40နဲ့လှိုင်း40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော
့ I think that idea of having Burman state for the Burman population which is about 2/3 of the population
ဒါကတော့ဒီတစ်ပတ်မြမမျက်မှောက်ရေးရအစီအစဉ်မှာမြမအရေးလိလာသုံးသပ်သူပေါမောက်ခဒေါက်တာစတိန်ဘက်ပြောသွားတာကိုနားဆင်ရမှာပါအခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မပြတ်ဘဲတင်ဆက်ထားတာကိုနားဆင်ရမှာဖြစ်ပါတယ်ဦးကျော်စံတာကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
Foreign Policy စာဆောင်မှာ Susan Nozell ဆိုသူက The 10 Habits of Highly Effective Countries လို့ဆိုတဲ့ခေါင်းစဉ်နဲ့ရောင်းဆန်းစုကြည်အနေနဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖော်ဆောင်ဖို့လိုအပ်တဲ့လုပ်ငန်းစဉ်10ခုဆိုပြီးရေးသားထားတာကိုဥစွာတင်ပြလိုပါတယ်။အနာလွှဲယူပြီး2016ခုနှစ်မှာရောင်းဆန်းစုကြည်ဟာဒီအခြေအနေကနေမြန်မာနိုင်ငံဆီတွအောင်ဆောင်ရွက်နိုင်ဖို့အောက်ပါအချက်လက်10ချက်ကိုစောင့်ကြည့်ရပါလိမ့်မယ်။နံပါတ်1စစ်တပ်ကိုထိန်းချုပ်နိုင်ပါမလား။စစ်တပ်ရဲ့လုပ်ရက်တွေမှာရောင်းဆန်းစုကြည်ပြောနေတဲ့တရားဥပဒေစိုးမိုးရေးနဲ့ဆန့်ကျင်တဲ့ကိစ္စတွေအများကြီးရှိနေပါတယ်။နံပါတ်2ဝန်ကြီးဌာနတွေကိုထိထိရောက်ရောက်ကင်တွယ်နိုင်ပါမလား။ဒီဌာနတွေကိုဥဆောင်မဲ့အုပ်ချုပ်ရေးကျွမ်းကျင်သူဝန်ကြီးတွေကိုတောင်းဆန်းစုကြီးဘယ်မှာဆံမလဲအခုထိတော့ဒီအစိုးရအဖွဲ့ကိုကြည့်ကြက်မဲ့သမရဘသူဆိုတာမသိရသေးပါဘူးနံပါတ်3အစွန်းရောက်ဗုဒ္ဓဘာသာတွေနဲ့မွတ်စလင်ရိုဟင်ဂျာပြဿနာဖြစ်ရှင်းနိုင်မလားဒီကိစ္စမှာတောင်းဆန်းစုကြီးဟာထိထိရောက်ရောက်မဆောင်ရွက်ဘူးမပြောဘူးဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်နံပါတ်4တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စရှေ့တိုးဆောင်ရွက်နိုင်ပါမလားဒီကိစ္စမှာပါဝင်နေသူအလုံးကတော့တောင်းဆန်းစုကြီးကိုယ်တိုင်ပါဝင်ဆောင်ရွက်ဖို့လိုလားနေကြတာပါနံပါတ်5စီးပွားရေးပြုပြင်ပြောင်းလဲမှုရုပ်တရက်နိုးထလာအောင်လုပ်နိုင်မလား2015မှာစီးပွားရေးဖွံ့ဖြိုးမှုနှုန်းစီရခိုင်နှုန်းရှိခဲ့ပါတယ်ဒါပေမဲ့ရှေ့ရင်ဆိုင်ရမယ့်ပြဿနာတွေအများကြီးပါဘတ်ဂျက်လုံငွေပြတ်မှုအခြေခံအဆောက်အဦမဖွံ့ဖြိုးမှုအင်အားစည်းမတည်ငြိမ်မှုယိုယွင်းနေတဲ့အခွန်စနစ်လေယာထွက်ကုန်ဈေးကွက်ကမောက်ကမဖြစ်နေခြင်းစသဖြင့်ပြဿနာတွေအများကြီးရှိနေပါတယ်ဒါတွေအလုံးကိုရုပ်တရက်ဆောင်ရွက်ဖြစ်ရှင်းဖို့မဖြစ်နိုင်ပေမဲ့ဒီနေ့မြန်မာသူတွေယုံကြည်မှုရလာအောင်တော့အခြေခံလိုအပ်ချက်တွေလုပ်ဖို့လိုအပ်ပါလိမ့်မယ်။နံပါတ်6သာမန်ပြည်သူတွေရဲ့ဘဝပုံမတိုးတက်ကောင်းမွန်ရေးစီးပွားရေးတိုးတက်ဖွံ့ဖြိုးစေဖို့ဝန်ဆောင်မှုလုပ်ငန်းတွေထိရောက်စေဖို့အရင်ဆုံးလှုပ်ဆောင်ရပါလိမ့်မယ်။နံပါတ်9ပွင့်လင်းမြင်သာမှုနဲ့တည်င်းအချက်လက်မှန်ရယူနိုင်မှုဒီကိစ္စဟာ journalist တွေရပ်ဖက်အဖွဲ့အစည်းတွေအတွက်အင်မတန်အရေးကြီးပါတယ်။တည်င်းမှောင်ချတဲ့နေရာမှာအစင်းလာနာမည်ကြီးတဲ့မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ကိုရိုင်းသူပါတီအမတ်တွေကိုမီဒီယာနဲ့စကားမပြောရလို့ပိတ်ပင်ခဲ့တာတွေရှိခဲ့ပါတယ်။နံပါတ်8အင်အားကြီးနိုင်ငံတွေနဲ့ခိုင်မာတောင်တင်းအောင်ဆက်ဆံရေးနံပါတ်9 civil society လို့ခေါ်တဲ့အရဖက်အဖွဲ့အစည်းတွေကိုပံ့ပိုးဖို့နဲ့နံပါတ် 10 rule of law လို့ခေါ်တဲ့တရားဥပဒေစိုးမိုးမှုအင်အားခိုင်မာလာဖို့ဖြစ်ပါတယ်။ဒေါင်ဆန်းစုကြည်လို့ကဘာတလွှားထင်းရှားကြော်ကြားတဲ့ပုဂ္ဂိုလ်တွေဟာတကယ်တမ်းအုပ်ချုပ်ရေးလုပ်ငန်းနဲ့နဖူးတွေးဒုတွေးကြုံရတဲ့အခါမှာထင်သလောက်ခီးမပေါက်တာတွေရှိခဲ့ပါတယ်။ဥပမာတောင်အာဖရိကကနယ်ဆန်မန်ဒလာတို့ပူလန်နိုင်ငံကလိတ်လဝန်ဆာတို့ပဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ထိုင်းမြန်မာနဲ့အာဆီယံအတွင်းမသေးချာမေးရမှုဆိုတဲ့ခေါင်းစဉ်နဲ့နမ်မဂိုရှေးသားထားတဲ့ဆောင်းပါးကိုတော့ The Straits Times ကဖတ်ရပါတယ်။ဒီနေ့ပိုင်းအစ်တောင်အာရှနိုင်ငံတွေမှာအကဲဆက်တဲ့နိုင်ငံရေးပြောင်းလဲမှုတွေအထူးသဖြင့်ထိုင်းနဲ့မြန်မာနိုင်ငံမှာရှိနေပါတယ်။အရက်ဖက်အင်အားစုတွေကပြုပြင်ပြောင်းလဲရေးတောင်းဆိုနေကြခြင်းဖြစ်ပါတယ်။မြန်မာတနိုင်ငံထဲမှာပဲအစိုးရကလိုလိုလားလားပြုပြင်ပြောင်းလဲရေးကိုသတိကြီးစွာနဲ့စီစဉ်ချမှတ်လုပ်ဆောင်ခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရှေ့ခီးဆက်ရမှာအဓိကကြတဲ့ပြဿနာကြီးနှစ်ရပ်ရှိနေပါတယ်။တစ်ခုက NLD ဥဆောင်တဲ့အရက်ဖက်အစိုးရနဲ့စစ်တပ်ဆက်ဆံရေးဖြစ်ပြီးနောက်တစ်ခုကတော့ တိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီညာရေးဆွေးနွေးပွဲကိစ္စဖြစ်ပါတယ်ဒီနှစ်ခုအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံရှိခီးပုံပေါ်လာမှာဖြစ်ပါတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
ဒါကတော့ဥကျော်စံတာတင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ American Style Indian 3 English စာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလှတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ကြခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ်idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာ American Motor ရင်ထုတ်လုပ်တဲ့ company တွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုရတော့မင်းဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဒီတစ်ပတ်မြန်မာမျက်မှောက်ရေးရာအစီအစဉ်မှာစစ်တပ်နဲ့ Federal ပြဿနာအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ Federal ပြည်အောင်စုဖွဲ့စည်းရေးဆိုတာကိုပြောနေကြပြီမဲ့ဘလို့ Federal ပုံစံလဲဆိုတာကိုမသတ်မှတ်နိုင်ကြခြင်းဟာအဓိကပြဿနာတစ်ရပ်ဖြစ်တယ်လို့ American ပညာရှင်ပမောက္ခဒေါက်တာ David Steinberg ကဆိုပါတယ်။ဒါ့အပြင်တိုင်းရင်းသားအချို့လိုချင်နေတဲ့ဗမာအပါဝင်ရှစ်ပြည်နယ်စနစ်ကိုလည်းစစ်တပ်ဘက်ကလက်ခံမိုးတိုက်ခတ်ခဲ့လိမ့်မယ်လို့သုံးသပ်လိုက်ပါတယ်။ပမောက္ခဒေါက်တာ David Steinberg နဲ့အတူဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။
ပမဟာစတိုင်ဘတ်ခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အရသာအစိုးရတရားတော်တက်လာတော့မှဖြစ်ပါတယ်။ဒါပေမဲ့ဒီအရသာအစိုးရဟာစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာ။စစ်တပ်ဟာအရသာဩဇာကိုခံယူမဲ့အရေးအယံတွေးရပါလားခင်ဗျာ
။ Well, I know that in the West, the idea, the modern idea of having civilians control the military is
ဒီအနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအရသာထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စကတိတ်အရေးပါတဲ့နိုင်ငံရဲ့အယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ကြီးပဲမဟုတ်ပါဘူးရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါအာရှကတခြားစစ်တပ်အာဏာတကိုးထွားတဲ့နိုင်ငံတွေရဲ့အခြေအနေတွေနဲ့မတူဘဲမြန်မာနိုင်ငံမှာတနနိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအလုံးကိုချုပ်ကန့်ထားခဲ့တာပါပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိတန်ဃာတော်တွေအရေးကိစ္စထိတောင်းစစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပြည်နယ်တွေကိုအာဏာပိုးပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်သိ
Of course the military is reluctant. What has been the primary
စစ်တပ်ကတွန်းဆုတ်နေပါလေ။ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစီးလုံးညီညွတ်ရေးပါ။ဒါကိုသူတို့အချိန်ပေါင်းတစ်ထောင်မကကြွေးကြော်ခဲ့ပါလေ။သူတို့စိုးရိမ်စိတ်ရှိပါလေ။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်။တချို့ကဘိုး ထိန်းချုပ်ထားမှုကနေလုံးဝကင်းလို့ချင်ကြတယ်အခုတော့ပြောင်းလဲသွားပါပြီသူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်ဖက်ဒရယ်လိုချင်ကြတယ်တမနာဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရဲ့နေတော်ကပြောခဲ့ပါတယ်ဒါပေမဲ့ဘလို့ဖက်ဒရယ်စနစ်လဲဆိုတာဘသူကမှအတိအကျမဖွင့်ဆိုကြပါဘူးဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘလို့အဓိပ္ပာယ်နဲ့ပြောနေကြသလဲဒီလိုအတိအကျတတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါတယ
်တကယ်တော့ဒီတိုင်းရင်းသားအရေးပြည်လည်ဖို့ကိစ္စမှာအဓိကအဟန္တာကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
No the military is one stumbling block
မဟုတ်ပါဘူးတစ်ချိန်လုံးကတော့စစ်တပ်ကအဓိကအဟန္တာပါအခုတိုင်းရင်းသားတွေဘက်မှာလည်းအဟန္တာတွေရှိနေပါတယ်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့သဘောမတူညီကြပါဘူးတစ်ဖွဲ့ကတစ်မျိုးနောက်တစ်ဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်တချို့ဟာဖြစ်နိုင်ခြေရှိပါတယ်တချို့ကတိတ်ခတ်ခဲပါတယ်ဆိုတော့ဘယ်ရင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လဲညှိနှိုင်းလို့ရနိုင်မလဲအဲ့ဓာတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပ
ါတကယ်တော့လွတ်လပ်ရေးရခဲ့ကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ State တွေဒါကိုစုထားလိုက်တယ် Unite လုပ်ထားတယ်ဆိုတော့ဒါ Federation ဖွဲ့ထားတယ်ဆိုတဲ့သဘောပဲမဟုတ်လားခင်ဗျာအဲ့ဒီကတည်းက
That's right sure but the point was that Aung San and
အဲ့ဒါမှန်ပါတယ်သိကြပါတယ်ဒါပေမဲ့ပြဿနာကဘူချော့အောင်ဆန်းနဲ့ပင်လုံညီလာခံကဖက်ဒရယ်စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရေးကတော့ဖက်ဒရယ်အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဘ ഹു ကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘယ်အရသာအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်အခုတော့ဦးသိန်းစိန်အစိုးရကဖြည့်ရှင်းမှုအားထုတ်တယ်အပြည့်ဝမအောင်မြင်ပါဘူးအပြစ်ခတ်ရစရေးတောင်းအဖွဲတချို့နဲ့ပဲလုံနိုင်တယ်ခရီးအဝေးကြီးကြံပါသေးတယ်အပြစ်ရတယ်ဆိုတာညဉ့်ညံ့ရင်မဟုတ်သေးပါဘူးတိုင်းသားဒေသတွေကိုနိုင်ငံရေးအာဏာဘယ်လောက်ထိပေးမယ်စီးပွားရေးအကျိုးမြတ်တွေဘယ်လိုခွဲဝေပေးမယ်ဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ
်ဒါပေမဲ့အခုလက်ရှိမှာအပြစ်ရစရေးကြဲကြဲပြန်းပြန်းဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာစစ်တပ်ကပဲထိုးစစ်တွေဆင်နေတာပါအခုလောလောဆယ်တိုက်ပွဲဖြစ်နေကြတာလဲ
It's true that the military don't trust the minorities
That's မှန်ပါတယ်စစ်တပ်ကတိုင်းသားတွေကိုမယုံကြည်ပါဘူးတိုင်းသားတွေကလည်းစစ်တပ်ကိုယုံကြည်တာမဟုတ်ပါဘူးပြီးတော့တိုင်းသားတချို့ဟာစစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းအတာထက်ပိုးပြီးတော့လိုချင်ကြတာပါဒါကိုသူတို့အပေးယူညှိနှိုင်းရပါလိမ့်မယ်
စစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အထွေထွေအတိုင်းအတာကိုလည်းပြောပါအောင်ခင်ဗျာအဲ့ဒါဖြင့်သူတို့ကဘယ်လောက်ထိပေးခြင်းတယ်လဲ
Well that's a good question because when you start talking
အဲ့ဒါကတော့မေးခွန်းကောင်းပါပဲကိုယ်ပိုင်အုပ်ချုပ်ခွင့်အတော်တော်မီဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်ပြည်နယ်တစ်ခုမှာလွတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူးပြည်ထိုင်ဌာနရဲ့ဩဇာအာဏာတွေကိုဖြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်တက်ဆိုင်ရာပြည်နယ်မှာရှိတဲ့အစိုးရအုပ်ချုပ်ရေးရန်တရားတရက်လုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကင်ထားစေပါပဲဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်အချိန်ယူဖြည့်ရှင်းရမယ့်ကိစ္စပါအာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြည့်ရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒီတန်တရာအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပစ်လိုက်တဲ့ကိစ္စဖြစ်ပါတယ်
ဒါကတော့စစ်တပ်ကအလွန်ကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်။အရသာတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲ။ဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
။ That is the question you build it step by step and it will come slowly.
ဒါကအစစ်အစင်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်။ရှင်းရမယ်ကိစ္စတရက်ကတော့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါ။ဒီတိုင်းသားလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တုတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတိုင်းရင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးခြေလှယ်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုလို့မရပါဘူးဘယ်နိုင်ငံမှာဘယ်လိုလုခဲ့ကြတယ်ဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာတွေကိုယ်တိုင်ဆုံးဖြတ်ကြရမယ်ကိစ္စပါလူရင်းတကူဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါလေ
ပြီးခဲ့တဲ့ရက်တွေတုန်းကညီညာရေးညီလာခံမှာထင်ပါတယ်ဘိုးဂျုံမူကြီးမင်းအောင်လှိုင်ကတိုင်းသားလက်နက်ကိုင်တွေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတယ်ကန့်ကန့်နဲ့လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah the question is under what circumstances remember you had the earlier attempt by
ဘလို့သတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဟူရတယ်တိုင်းသားတွေလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံ တပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ
်နောက်တစ်ခုကဒီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်၈ပြည်နယ်ဖြစ်သွားမယ်အဲ့ဒါကိုဗမာပြည်မားပါတီတချို့ကလက်မခံကြဘူးခင်ဗျာ
I think that idea of having a Burman state for the Burman population which is about 2/3
နိုင်ငံရဲ့လူဦးရေ၃ပုံ၂ပုံရှိတဲ့ဗမာတွေအတွက်လည်းပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေ့မကျဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုကြလို့ထင်ပါတယ်။ဗန္နာရေးနိုင်ငံရေးအရအတိုင်းတာတစ်ခုထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်။ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့လက်တွေ့ဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာကြည့်ပါအမေရိကန်ပြည်ထောင်စုကလူရေးနည်းနည်းလေးရှိတဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်လို့အေယာမား Texas တို့လို California တို့လိုပြည်နယ်ကြီးတွေရှိရတာပဲလူကြီးရဲ့အချိုးအစားနဲ့တန်းတူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲလို့
This is because of the particular circumstances in American history how they were able to form the United States it was only when they
ဒါဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအပနာထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်ပြည်ထောင်စုကိုဘယ်လိုဖွဲ့စည်းကြမယ်ပြည်နယ်တွေကိုပါတန်းတူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါပြည်နယ်တိုင်းကြီးငယ်မှုစီးနှိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုပ်ပြီးတော့ညှိနှိုင်းခဲ့ကြတာပါမြန်မာပြည်မှာလည်းဘယ်လိုပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘယ်လိုသဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလွတ်တော်2ယောက်ထားပြီးတော့အထက်လွတ်တော်ကြတော့ပြည်နယ်တိုင်းတန်းတူအောက်လွတ်တော်ကြတော့လူဦးရေလိုက်အခွင့်အရေးယူရွေးဆိုပြီးတော့လုပ်ခဲ့တာ Federal Senate ရဲ့စံမဟုတ်ဘူးလားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွတ်တော်2ယောက်စနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလဲသတ်မှတ်နိုင်ပါတယ်ဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါတယ်။အမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲ။အားလုံးတစ်ဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲ။ယဉ်ကျေးမှုလိုက်ကွဲပါတယ်။တစ်ချိန်ချိန်မှာတော့မြန်မာနိုင်ငံလည်းဒီလိုပြဿနာတွေကိုအနည်းငယ်များကင်ကြွယ်ဖြေရှင်းလာနိုင်ပါလိမ့်မယ်။ဒါပေမဲ့အဓိကအကျဆုံးကတော့ willingness to compromise အပေးယူညှိနှိုင်းလို့တဲ့ဆန္ဒပဲဖြစ်ပါတယ်အဲ့ဒါကအရေးကြီးဆုံးပါပဲ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြည့်ရှင်းလို့တဲ့ဆန္ဒရှိရပါလိမ့်မယ်စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထနာကိုညှိနှိုင်းအဖြေရှာရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ်
ဒါကတော့ဥကြောစံသားရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာပြုပြင်ပြောင်းလဲမှုလုပ်တဲ့နေရာမှာကောင်းတဲ့စနစ်အခြေခံမှာလာဖို့အဓိကကြတယ်လို့ယုံကြည်တဲ့ကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ကျွန်တော်ယုံကြည်တဲ့အကြောင်းအရာတစ်ခုကတော့လက်ရှိမြန်မာနိုင်ငံရဲ့ကျွန်တော်တို့ပြင်ပြောင်းလဲရေးကာလမှာစနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်ကျွန်တော်တို့ခုပြင်ပြောင်းလဲရေးကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေကာလတွေမှာကျွန်တော်တို့ကရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တနိုင်မှနည်းအောင်တိဆောက်ထားလို့ရမယ်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဖြစ်နေတဲ့အခင်းကျင်းအားလည်းအစိုးရရန်နေရာအားလုံးမှာလက်ပေးလက်ယူကအစဉ်တိုင်းမှာရှိနေပါတယ်ဟုတ်ထိတ်ဆုံးမှာဖြစ်နေတဲ့ကြားကြီးခြေရာကြီးလက်ပေးလက်ယူကြီးလုံနေရှိသလိုအောက်ကအစဉ်တိုင်းမှာလည်းလက်ပေးလက်ယူရရှိနေပါတယ်အဲ့တော့ဒီယာရုတာဝန်တစ်ခုမှာယူလိုက်ပြီဆိုတာနဲ့လက်ပေးလက်ယူကမွေးရပါအခွင့်ရေးလို့ရပိုင်ခွင့်တခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးနေတာကိုတွေ့ရပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ယုံကြည်တာကကျွန်တော်တို့အနေနဲ့စနစ်တစ်ခုအခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီးစိတ်ကောင်းတဲ့ နည်းပညာတွေလည်းရှိလာပြီးကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရမှာကျွန်တော်တို့ဝင်လင်းမြင်တာလေနောက်တစ်ခုကလက်ပေးလက်ယုံမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်ကျွန်တော်တို့ရှိမှရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပုံနိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပိလက်ရုံမှုကိုကျွန်တော်တို့ကတစ်စင်ချင်းတစ်စင်ချင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ်ဒေတာဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာပဲဖြစ်ဖြစ်လက်ပိလက်ရုံမှုကလူမှမမူတည်ပဲနဲ့စနစ်တစ်ခုမှမူတည်တော့ပါမယ်။ဒါလေးကိုတော့ကျွန်တော်တို့ဒီနေ့ရုံကြည်နယ်လှုပ်စေချင်ပါတယ်ဖြစ်မယ်လို့လည်းမျှော်လင့်ထားပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်ရုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system ပါအဲ့တော့ကျွန်တော်တို့ပြန်ပြီးအများကြီးတိဆောက်ဖို့လိုပါလိမ့်မယ်။ကျွန်တော်တို့နိုင်ငံမှာအိန္ဒိယ၊ China, Bangladesh အစားအသောက်ဖြင့်ကျွန်တော်တို့ဖိဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားအရာရောလူမှုရေးအင်အားအရာရောရင်းချင်းမှုအင်အားအရာရောအများကြီးထုတ်ဖောက်ပြီးတော့ဝင်ရောက်သိမ်းပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီတန်းတူညီမျှချင်းပြိုင်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာရတဲ့လူတွေ investor တွေငွေကြေးရပါဖြစ်စေတခြား profit တစ်ခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမနေကြပဲနဲ့ကျွန်တော်တို့ရင်းမြစ်ကြတဲ့ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝတွေမြင့်တင်သွားစေဖို့ကျွန်တော်တို့လိုအပ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်နောက်နိုင်ငံတွေမှာသုံးနေတဲ့ social welfare စနစ်တွေကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားတက်သွားစင်ရချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ကျွန်တော်တို့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားရင်ကြိုးစားတော့ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားကလည်းနိုင်ငံအလယ်မှာစစ်စင်ရည်နဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယူဆပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အခုတစ်ပတ်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်မှာပြုပြင်ပြောင်းလဲမှုလုပ်တဲ့နေရာမှာကောင်းတဲ့အစ်စ်ကောင်းတဲ့စနစ်အခြေခိုင်မှလာဖို့အဓိကကြတယ်လို့ယုံကြည်တဲ့ကိုဇော်ထက်အောင်ရဲ့ယုံကြည်ရကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဇန်နဝါရီလ20ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့ပြည်내ခုနှစ်ခုနဲ့ပိုင်းနက်တွေကရီဘီယံနဲ့မိုက်ခရိုနီးရှားဒေသတွေမှာရှိတဲ့တန်နာကြောက်တန်းတွေအကျိုးရှိစေဖို့လှုပ်ဆောင်နေတဲ့တိတ်ပန်ဆိုင်ရာလေ့လာမှုတွေနဲ့တန်နာကြောက်တန်းထိန်းသိမ်းရေးစီမံကိန်းတွေကိုအမေရိကန်မျိုးသားအန်နဝါနဲ့ဒေရုဆိုင်ရာဦးစီးဌာန NOAA ကဒီနှစ်အတွက်အမေရိကန်ဒေါ်လာ8.4 billion ကျော်ပို့ချပေးပြီးပူးပေါင်းဆောင်ရွက်မဲ့သဘောတူညီချက်တွေကိုလှုပ်ဆောင်မှာဖြစ်ပါတယ်။ဒီစီမံကိန်းအလုံးဟာတန်နာကြောက်တန်းတွေရှိရာဒေသတွေရေဝေကုန်းတန်းတွေအတွက်ဦးစားပေးပြီးလှုပ်ဆောင်မှာဖြစ်တဲ့အပြင်လူသားတွေအတွက်အဓိကချိန်ချောက်မှုကြီး၃ခုဖြစ်တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုမြေရုမှအစပြုတဲ့ညဉ့်ဉန်းမှုတွေနဲ့ငါးမျိုးတုံးစီတဲ့ငါးဖန်းဒလိတွေကိုအများသိလာစေဖို့ပါလှုပ်ဆောင်မှာဖြစ်ပါတယ်။ရန်ပုံငွေချထားပေးမဲ့ဒီစီမံကိန်းတွေထဲမှာ American Virgin Islands ကတောက်တုံးရီအရေးသွေးကောင်းလာစေဖို့နဲ့အနေချနှုံးလျော့ပါစေဖို့တန်နာကျောက်တန်းတွေကျုံရနိုင်တဲ့အန်ဒီယာတွေကိုလူမှုသိလာအောင်ဟာဝိုင်ကြီးကလူမှုအတိုင်းဝိုင်းနဲ့လက်တွဲပြီးလှုပ်ဆောင်ဖို့ပျူတိုရီကိုမှတန်နာကျောက်တန်းတွေရဲ့ဂေဟစနစ်ကိုထိန်းသိမ်းဖို့အပြင်တန်နာကျောက်တန်းတွေနဲ့ပတ်သက်ပြီးအများသိလာအောင်ပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့တွေပါဝင်ပါတယ်။ဒါအပြင်ရာသီဥတုပြောင်းလဲမှုဒဏ်ကိုခံနိုင်ရရှိတဲ့တန်နာကျောက်တန်းတွေတခြားဘယ်နေရာတွေမှာရှိနေလဲဆိုတာကိုလေ့လာတဲ့စီမံကိန်းတွေလည်းပါပါတယ်။ကမ္ဘာတလောမှာတက်တဲ့အချိန်မြောက်တန်နာကျောက်တန်းတွေကွယ်ပြောက်တော့မယ်ဖြစ်နေရင်ဆိုင်နေရတယ်လို့ဒီနှစ်အစောပိုင်းမှာ NOAA ကကြေညာခဲ့ပါတယ်။တန်တာကောင်ကလေးတွေဟာအားသိမ်မပြင်းတဲ့ဓာတုအရေးတွေရဲ့ဒဏ်ကနေပြန်ပြီးနလန်းထူလာနိုင်ပေမဲ့ဒီဓာတုအရေးတွေနဲ့ကာလကြာရှည်စွာထိပါနေရင်တော့အန္တရာယ်ကြီးနိုင်ပြီးအထူးသဖြင့် တခြားအန္တရာယ်တွေပါပေါင်းလိုက်ရင်အခြေအနေဟာဆိုးဝါးသွားနိုင်ပါတယ်။ကျန်းမာတန်ဆွမ်းတဲ့တန်တာကြောက်တန်းတွေဟာလူသားအားလုံးအတွက်သိက္ခာအရေးပါပါတယ်။ဒီတန်တာကြောက်တန်းတွေကိုကာကွယ်ထိန်းသိမ်းနိုင်ရင်ဟာကံယုတ်ရနေဒေသခံတွေရေရှည်ရည်တည်အတွက်အဓိကအချက်တစ်ခုဖြစ်ပါတယ်လို့ NOAA တန်တာကြောက်တန်းထိန်းသိမ်းစီမံကိန်းဒါရိုက်တာ Jennifer Cost ကပြောပါတယ်။ဒါအပြင် NOA ရဲ့ပံ့ပိုးမှုနဲ့လှုပ်ဆောင်တဲ့စီမံကိန်းတွေကနေတဆင့်ဒေသခံလက်တွဲလှုပ်ဆောင်သူတွေနဲ့ဆက်ဆံရေးပိုးပြီးခိုင်မာလာစေတယ်လို့တဏ္ဍာကောင်လေးတွေအန္တရာယ်ကိုသိလာလေလေတဏ္ဍာကြောက်တန်းထိန်းသိမ်းရေးကိုပိုးပြီးကြဲကြဲပြန့်ပြန့်လှုပ်နိုင်လေလေဖြစ်မယ်လို့လည်းပြောပါတယ်။ဒီနှစ်အတွက်ပံ့ပိုးငွေရဲ့ထက်ဝက်လောက်ကိုပြည်နယ်နဲ့ဒေသဆိုင်ရာစီမံခန့်ခွဲရေးအဖွဲ့တွေဦးဆောင်တဲ့တဏ္ဍာကြောက်တန်းထိန်းသိမ်းစီမံကိန်းတွေကိုတိုက်ရိုက်ချထားပေးမှာပါ။တခြားထိန်းသိမ်းစီမံကိန်းတွေကိုတော့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေလူမှုလူဖွဲ့စည်းတွေနဲ့ပညာရေးအဖွဲ့တွေဦးဆောင်တဲ့စီမံကိန်းတွေကိုချပေးမှာဖြစ်ပါတယ်။ Micronesia, Mesoamerica နဲ့ Caribbean ဒေသတွေကနိုင်ငံတကာစီမံကိန်းတချို့ကိုလည်းပံ့ပိုးကူညီမှာဖြစ်ပါတယ်။ကမ္ဘာတန်တာကြောက်တန်းတွေအခြေအနေကိုအကောင်းဖက်ရောက်လာအောင်စီတန်းတကျလှုပ်ဆောင်ပေးမယ်။မိဖက်အဖွဲ့တွေဦးဆောင်တဲ့ဆန်းသစ်တဲ့စီမံကိန်းတွေနဲ့ကြက်ကြက်ပံ့ပိုးပေးတဲ့အခုလိုလှုပ်ဆောင်ချက်တွေစိတ်လှုပ်ရှားစရာပါလို့ NOA တာနာကျောက်တန်းထိန်းသိမ်းစီမံကိန်းရန်မုံငွေချထားရေးအဖွဲ့က Jenny Wardell ကပြောပါတယ်။တာနာကျောက်တန်းတွင်လည်းပတ်သက်ပြီးစိန်ခေါ်မှုတွေအများအပြားရှိနေမှာဖြစ်ပေမဲ့လေလံမှုတွေစီမံခန့်ခွဲမှုတွေနဲ့ထိန်းသိမ်းမှုတွေကိုလက်တွဲပြီးဆောင်ရွက်သွားမယ်ဆိုရင်တာနာကျောက်တန်းတွေဆက်လက်ရှင်သန်ပြီးကြီးထွားလာရေးအတွက်အထောက်အကူရမှာကတော့သိကြပါတယ်လို့လည်းပြောပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလို့ပါတယ်။ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3240နဲ့49တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ခင်ဗျာ
။ဖေဖော်ဝါရီလ1ရက်နေ့စတင်ချင်ပါမယ်လွတ်တော်တဲ့နေ့အတွဲတိုင်းသားလွတ်တော်အမတ်3ဦးအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌ4နေရာအတွဲအမည်စင်းတင်သွင်းမဲ့သူတွေကို2015ခုနှစ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ထားကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီရဲ့ကရင်တိုင်းသားလွတ်တော်ကိုယ်စားလှယ်ဦးမန်းဝင်းခိုင်တန်းတို့ကိုအသီးသီးရွေးချယ်လိုက်ကြောင်းဦးညောင်ဝင်းကပြောပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်မြစ်စင်တင်တင်ခံထားတဲ့ဦးမင်းဟာ1999ခုနှစ်ရွေးကောက်ပွဲတုန်းကလည်း NLD ပါတီကိုစားပြုအနိုင်ရခဲ့ဘူးသူဖြစ်ပါတယ်။အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်အမည်တင်သွင်းခံထားတဲ့သူဦးမန်းဝင်းခိုင်တန်းဟာ2015ခုနှစ်ရွေးကောက်ပွဲမှာခရင်ပြည်နယ်မြဝတီမြို့နယ်မဲဆန္ဒနယ်မြေက NLD ပါတီကိုစားပြုဝင်ရောက်ရှင်ပြန်ရာကနေအနိုင်ရရှိခဲ့သူဖြစ်ပါတယ်။ဒုတိယလွတ်တော်ဥက္ကဋ္ဌအဖြစ် AMP ရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်နဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုကချင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တဦးတို့ကိုရွေးချယ်ထားကြောင်းရွေးချယ်ထားတယ်လို့ဆိုပါတယ်တမတော်ကိုကိုစားပြုပြီးတက်ရောက်ကြမယ်တမတော်သားကိုစလေလောင်း166ဦးရဲ့အမည်စင်းရင်းကိုစစ်တပ်ကထုတ်ပြန်ပြီးရပိုင်းကြမှာပဲအနေဒီကအခုလိုအမည်စင်းနေထုတ်ပြန်လိုက်တာဖြစ်ပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့တက္ကသိုလ်တစ်ခုကိုတင်းနတ်တလက်နဲ့ဘုံအုံပြုပြီးတော့ဗိုလ်ထုနေကတိုက်ခိုက်ခဲ့တာမှာအ ਨੇ စုံလူ20တေဆုံးပြီးတော့နောက်ထပ်လူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ခြားစားရမျိုးမှာရှိတဲ့ဘာချခံတက္ကသိုလ်ကိုအကြမ်းဖက်သမား4ယောက်ပါဝင်တဲ့အဖွဲ့ကစင်းနေဝင်ရောက်တိုက်ခိုက်မှုတွင်တေဆုံးသူတွေထဲမှာចောင်းသား18ယောက်နဲ့တက္ကသိုလ်ဝန်ထမ်း2ဦးတို့ပါဝင်တယ်လို့စစ်ဖက်ဆိုင်ရာပြောခွင့်ရတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရုရှားတိုင်ယုံမှာအထေကံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လူ9ဦးထဲမှာတေဆုံးခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ပုဂ္ဂလိကအာဖဂန်ရုတ်တံလိုင်းတစ်ခုကထုတ်လုပ်ရေးဝန်ထမ်းတွေလိုက်ပါတယ်ဘတ်စကားအသေးစားတစ်စီးကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။အမေရိကန်အစုရှယ်ယာဈေးတွေဟာဗုဒ္ဓနေ့မှာကုန်တယ်တွေအတွက်အတက်အကျန်ကျန်းတဲ့နေ့တစ်နေ့ဖြစ်ပေမဲ့ပင်မအစုရှယ်ယာဈေးတွေဟာဈေးပိတ်ချိန်မှာတိတိတတ်တာပြန်တက်လာပေမဲ့လည်း300ခန့်နှုန်းကျော်အထိထိုးကျသွားခဲ့ပါတယ်။စီးပွားရေးကြံ့ကျင်သူတွေကတော့ဒါဟာဈေးကွက်မတည်မငြိမ်ပဲရေနံဈေးထိုးကျနေတာတရုတ်စီးပွားရေးဟာနေကွက်နေတာတွေကြောင့်ဒီနေ့အတွက်စီးပွားရေးဆိုးရလိမ့်မယ်လို့ခန့်မှန်းထားတာကြောင့်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့တို့ဆွစ်ဇာလန်နိုင်ငံမှာဗိုလ်ထုနေ့ကတွေ့ဆုံပြီးတော့ဆီးရီးယားနိုင်ငံအနာဂတ်အရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။တည်င်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကဥဆာမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။ VOA American တာမနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.